မာချိုင်ဒေတာဝေလာမှာရှိတဲ့ရွှေပြောင်းလုံသမားကွန်ရက် MWR ရုံးငန်းရှိမှာစောင့်ဆိုင်နေတဲ့လုံသမား2000ကျော်ကိုဒီကနေ့မနက်10နာရီကျော်ကဒေါံဆန်းစုကြည်ကမိန်ကွန်းပြောကြားရမှာသူမအနေနဲ့အခုလိုလုံသမားတွေစီကိုလာလာဟာသူတို့တွေရဲ့အခြေအနေကိုလေ့လာပြီးပုံမကောင်းမွန်လာအောင်ဘယ်လိုဆောင်ရွက်ရမယ်ဆိုတာသိကျင်လို့ဖြစ်တယ်လို့ပြောပါတယ်။သမိုင်းဆိုတာအမြဲပြောင်းလဲနေတာကြောင့်လုံသမားတွေအနေနဲ့မျက်နှာငယ်ဖို့မလိုကြောင်းသူမအနေနဲ့လုံသမားတွေရဲ့အခွင့်အရေးရရှိအောင်ဆောင်ရွက်ပေးမှာဖြစ်ကြောင်းအခုလိုပြောပါတယ်
။ဒီအချိန်အခါမှာဒီမားတို့နိုင်ငံသားတွေကဒီမားလာပြီးတော့လက်တရတယ်ဆိုရင်လည်းကျမတို့နိုင်ငံရဲ့အခြေအနေတွေကြောက်လာတာနဲ့မျှကျမတို့ရဲ့နိုင်ငံသားတွေရဲ့အခြေအနေနဲ့တံပိုးကလည်းတက်လာပါလေဆိုတော့ယုံကြည်ကြပါဘူး။ကျမတို့အနေနဲ့ဒီမှာနောက်ဆုံးပေါ့နော်တက်နိုင်တယ်မျှကျမတို့ချွေးကြောင်းလုံးကျမတွေရဲ့ရပိုင်ခွင့်နဲ့အခွင့်အရေးတွေကိုကောင်းကွယ်ဆောင်ရှောက်ဖို့လည်းလိုအပ်နေဆိုတော့နေလာပြီးတော့ကျမတို့ဓာတ်တွေကိုဖြတ်မြအောင်လို့ကြိုးစားပါမယ်။ဒါကျမတို့အမေ့ထားမှုဆိုတော့ဘယ်တော့မှတရားမရှိပါနဲ့။
ဒါကြောင့်လုံသမားတွေအနေနဲ့အမိနဲ့အင်ရှင်နိုင်ငံတွေအပေါ်မှာရှိတဲ့ကိုတာဝန်ကိုခြေပြုံဖို့လိုပြီးနှစ်ဖက်အမြင်ရှိမှအဆင်ပြေအောင်လုပ်နိုင်မှာပါလို့လည်းပြောပါတယ်။အဲ့ဒီနောက်ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံမှာတာဝန်ရှိပုဂ္ဂိုလ်များတက်သည့်ပညာရှင်များလုံသမားကိုယ်စားလှယ်များနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။ဆွေးနွေးပွဲပြီးနှုတ်ဆက်မိန့်ခွန်းထပ်မံပြောကြားရမှာတော့သူမအနေနဲ့ပြဿနာတွေကိုခြုံငုံကြည့်ရမှာအလို့ရှင်အစူအရုနဲ့သက်ဆိုင်တယ်လို့တချို့ကိစ္စရက်တွေမှာတော့အလုံသမားတွေကမိမိတို့ရပိုင်ခွင့်တွေကိုကြဲကြဲပြန့်ပြန့်မသိတာနဲ့ဆိုင်တယ်လို့ပြောပါတယ်။ဒီအတွက်ပညာပေးအစီအစဉ်တွေပြုလုပ်ဖို့တိုက်တွန်းထားကြောင်းဒါကြောင့်အလုံသမားတွေအနေနဲ့စုရက်တစ်ခုရှိဖို့လိုတယ်လို့လည်းအခုလိုတိုက်တွန်းပြောဆိုပါတယ
်။ကိုယ့်ရဲ့ဥပဒေပေါင်းအတွင်းကနေပြီးတော့ရပိုင်ခွင့်တွေကိုသိဖို့ကြိုးစားကြပါ။အဲ့ဒီလိုသိမှလည်းကိုယ့်မှာပါရပိုင်ခွင့်ရှိတယ်ဆိုတော့သိမယ်။နောက်တစ်ခုကအဲ့ဒီလိုရပိုင်ခွင့်တွေကိုမရဘူးဆိုလို့ရှိရင်ဘယ်လိုနည်းနဲ့ဥပဒေပေါင်းအတွင်းကနေပြီးတော့ဆောင်ရွက်ရမှာလဲဆိုတာအဲ့ဒါလည်းသိဖို့လိုတယ်။ဒါကတော့အကြံပြုချက်ကကျမတို့ချက်ပြောင်းလည်းပါလို့များများရှိတဲ့နေရာတိုင်းနေရာတိုင်းမှာစုရကလေးတွေရှိဖို့လိုတယ်။အဲ့တော့သူရကလေးတွေမှာဆိုလို့ရှိရင်ကျမတို့ရဲ့အလုပ်သမားတွေကိုကိုယ့်ရဲ့ရပိုင်ခွင့်နဲ့ဥပဒေရပေးထားတဲ့အခွင့်အရေးတွေကိုသိနိုင်ဖို့ဒီဥပဒေတွေကိုထုံးဖောက်ချက်ကိစ္စတွေဖြစ်ပေါ်လာလို့ရှိရင်ဘယ်လိုလုပ်ကိုယ်ကနေပြန်ပြီးတော့ကာကွယ်နိုင်မယ်ဆိုတဲ့နားကြောင်းတွေကိုလည်းသိနိုင်ဖို့ဖြစ်ပါလိမ့်မယ်။
အခုအခါမှာအလုံသမားတွေပေါ်မတရားလှုပ်ဆောင်နေတာတွေကိုတရားဥပဒေအရရင်ဆိုင်ရမှာအောင်မြင်မှုရှိလာပြီဖြစ်ကြောင်းဒါပေမဲ့အလုံသမားတွေကလည်းကိုတာဝန်ကိုတီးရမှာဖြစ်ကြောင်းပြောကြားသွားပါတယ်။မနက်ခင်းအစောပိုင်းမှာတော့ဒေါံဆန်းစုကြည်ဟာမြန်မာအလုံသမားတွေအလုံလောက်ကိုင်နေတဲ့တလာကွန်းလို့ခေါ်တဲ့ပင်လယ်အစားအစာဈေးကိုတွားရောက်လေ့လာကြည့်ရှုခဲ့ပါတယ်ခင်ဗျာ။